This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်ဝေးပြီးကိုစိတ်နှပါပြီးကင်းလုံးကြုံကြပါစေလို့ရေဒီယိုညူးချီဖွဲ့သားများကနေဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ခုချိန်ကစပြီးနိုဝင်ဘာလ4ရက်နေ့ရေဒီယိုညူးချီရဲ့မနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုညူးချီရဲ့စီးရေးသတင်းကောင်းနှုတ်ချက်တွေကိုတော့လူဦးနိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ4ရက်နေ့မနက်ပိုင်း Radio NUG စေရေးသတင်းများကိုတင်ပြပေးပါရမယ်ကျွန်တော်ကတော့ຫນွေယူနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မောင်မင်းရှောင်းကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တိုက်ခိုက်ခံရပြီး15ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်တနင်္လာနေ့တိုင်းတဝယ်မြို့နယ်မောင်မေရှောင်ကျေးရွာမှာလမ်းနဲ့ချီပြီးတက်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရာ15ဦးသေဆုံးပြီးလက်နက်ခဲယမ်းများသိမ်းဆည်းရရှိခဲ့တယ်လို့ရေဗျူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ထံမှသိရပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီတပ်အင်အား30ခန့်တက်ဆွေးထားတဲ့နေရာကိုရေဗျူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF နဲ့တဝယ်အမျိုးသားလွတ်မြောက်ရေးတပ်တော် DNLA တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။၄နိုင်ဝန်းကျင်ကြာမြင့်ခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီတပ်သား15ယောက်မျက်မြင်သိဆုံးခဲ့ကများပြားတန်ရာရခဲ့တယ်လို့သိရပါတယ်တိုက်ပွဲအတွင်း ME3 တနက်နှစ်လက် 5.56G အတောင့်400ကြည်ပေါက်ခုနှစ်ခုအုတ်ထုပ်နှလုံးလက်ပြုံတစ်လုံးလက်ကင်ဖုံ3လုံး equipment ကပတ်တစ်ခုစစ်သုံးပကတ်တစ်ခုကင်မရာတစ်လုံး handgun တစ်လုံးတို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဇလဘီပခုတ်ကူမှာစစ်ကောင်စီစစ်ကြောင်းကို rocket လက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်အင်ပင်ကျေးရွာနဲ့ကိုပင်ကျေးရွာကြားကရေနံကျက်ဆက်ယုံအနီးမှာစစ်ကောင်စီစစ်ကြောင်းကို rocket လက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Cobra 1ပခုတ်ကူအဖွဲ့ကဆိုပါတယ်။နိုဝင်ဘာလ2ရက်နေ့မနက်9နာရီမှာအင်အား100ဝန်းကျင်ဖြင့်6ကန်ကျေးရွာမှာအနောက်တောင်ဘက်တော်တဲကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးလာကြောင်းတရင်ရတဲ့အတွက်ကြောင့်တော်လန်ရေးပူးပေါင်းတပ်ဖွဲ့ကလက်နက်ကြီးလက်နက်ငယ်များဖြင့်တိုက်ခိုက်ရန်အသင့်ဆောင်ဆိုင်နေခဲ့တယ်လို့သိရပါတယ်။ဒါ့ပေမဲ့စက်ကောင်စီစစ်ကြောင်းကအပင်ရွာနဲ့ကိုပင်ရွာကြားကိုထွက်ခွာသွားခဲ့ရာရေနံကျက်ဆက်ရုံအနီးကိုအရောက်မှာ rocket လက်နက်ကြီး3လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကို Cobra 1ပခုတ်ကူနဲ့မဟာမိတ်တပ်များကပူးပေါင်းလှုပ်ဆောင်ခဲ့ပြီးတော့စက်ကောင်စီစစ်ကြောင်းမှာရှေ့ဆက်မတက်လာနိုင်တော့ပဲဆက်ရုံဘက်ကိုပြန်ဆုတ်ခွာသွားခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီငဇုံမျိုးနဲ့မင်းနေကုန်းနယ်မြေကန်ရဲစခန်းလက်နက်ကြီးများဖြင့်ပစ်ခတ်ခံရပြီးတော့လေးဦးသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းငဇုံမျိုးနဲ့မင်းနေကုန်းကျေးရွာကနယ်မြေကန်ရဲစခန်းကိုလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာစစ်သားလေးဦးသေဆုံးပြီးတော့3ဦးဒဏ်ရာရခဲ့တယ်လို့မြင်းကြံခရိုင်တပ်ရင်း90ပျောက်ကြားတပ်ဖွဲ့ကတင်ပြထုတ်ပြန်ထားပါရီ။နိုဝင်ဘာလ1ရက်နေ့မနက်7:00နာရီမှာမင်းနေကုန်းနယ်မြေကန်ရဲစခန်းကို80မမလက်နက်ကြီးနှလုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါရီ။တိုက်ခိုက်မှုအတွင်စစ်တပ်အထိုင်ချထားတဲ့ရဲစခန်းခေါင်မိုးတက်တဲ့ကိုကြားရောက်ပေါက်ကွဲခဲ့ပြီးတော့စစ်သားလေးဦးတည်ဆုံးက3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါရီ။အဆိုပါတိုက်ခိုက်မှုကိုမြင်းကြံခရိုင်တပ်ရင်းအမှတ်9 Colon 4 အမောင်စစ်တီအဖွဲ့ကဆောင်ရွက်ခဲ့တာဖြစ်ပါရယ်ခင်ဗျာ။ဆလဘီစစ်တပ်လုံခြုံရေးနဲ့လှုပ်တဲ့လောင်ကစားဝိုင်းမှာအုပ်ဖို့မြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုပြစ်ခတ်ရှင်းလင်းခံရတဲ့တဲ့င်းကိုတင်ပြပေးပါမယ်။ဗကိုတိုင်းအနောက်ချမ်းအုပ်ဖို့မြို့နယ်အတွင်အရက်ဝတ်စစ်ကောင်စီတပ်သားတွေလုံခြုံရေးယူပေးထားတဲ့လောင်ကစားဝိုင်းကိုတိုက်ခိုက်ခဲ့ရမှာရက်ကြီးအုပ်ချုပ်ရေးမှုတည်ဆုံသွားတယ်လို့မြေအောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ပါတယ်။မတောင့်တကြေးရွာအုပ်စုအုပ်ချုပ်ရေးမှုလည်းဖြစ်ပြူကောင်းဆောင်တဦးလည်းဖြစ်တဲ့အောင်မင်းထက်ဦးဆောင်ပြီးတော့ပြူစောတီနဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေပါတဲ့လောင်ကစားဝိုင်းကိုတာယာဝတီခရိုင် PDF က်တက်ရင်3,300နှစ်တက်ခွဲလီမြေအောင်ပျောက်ကြားတက်ဖွဲ့အုပ်ဖို့ကနွေဘာလ2ရက်နေ့နေ့လယ်3နာရီခန့်အချိန်ရှောင်းတခင်စီးနင်းတိုက်ခိုက်ခဲ့တာဒီတိုက်ခိုက်မှုအတွင်အရဲဝတ်စစ်ကောင်စီတပ်သားတွေနဲ့အခြားအုပ်ချုပ်ရေးမှုတွေထွက်ပြေးလွတ်မြောက်သွားခဲ့ပြီးမြေလောင်ကစားဝိုင်းဥဆောင်သူလည်းဖြစ်အုပ်စုအုပ်ချုပ်ရေးမှုလည်းဖြစ်တဲ့အောင်မင်းထက်ဆိုသူတေဆုံးသွားတယ်လို့မြေအောင်ပျောက်ကြားတက်ဖွဲ့အုပ်ဖို့ကအတည်ပြုထားပါတယ်အောင်မင်းထက်ဟာတတိရှိရင်လာသက်ကြားဆိုပြီးတော့တော်လိုင်းရဲဘော်တွေကိုမိုက်ကြီးခွဲစိန်ခေါ်ထားတဲ့အပြင်အရသာပြည်သူတွေကိုချင်းချောက်ကစစ်မှုထမ်းဖို့လူစုပေးတာငွေကြေးကောက်ခံတာတကောင်စီရင်ကောက်ယူမှုတွေမှာဦးဆောင်ပါဝင်သူတအုပ်ဖြစ်တယ်လို့သိရပါတယ်။ဒါပြင်တော်လိုင်းရဲဘော်တွေရဲ့တရင်အချက်လက်တွေကိုထောက်လန်းပြီးတော့စစ်ကောင်စီထံတရင်ပို့ခြင်းဒေသခံလူငယ်တွေကိုစီယုံပြီးစစ်ကောင်စီလက်ကင်ထုတ်ပြူစော်တီအဖွဲ့ဖွဲ့စည်းကဒေသနေပြည်သူတွေကိုဒုက္ခမျိုးစုံပေးနေတဲ့အတွက်အရေးယူခဲ့ရတာလို့မြေအောင်ပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဆုံးသွားတဲ့အုပ်ချုပ်ရေးမှုထံကနေလက်ဖြစ်ပုံတစ်လုံးတမြောင်နှစ်လက်ငွေသား9000ကျပ်နဲ့ကပတ်အိတ်တစ်ခုတင်စီနိုင်ခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ။ဆလဘီပေါ့မှာစစ်ကောင်စီတပ်ကဒဇာကန်အဖြစ်ဖမ်းဆီးသွားတဲ့တန်ကားတစ်ပါးနဲ့ပြည်သူ၄ဦးကိုတပ်ဖြတ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းပေါင်မြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်ကတစားကန်အဖြစ်ဖမ်းဆီးသွားတဲ့တန်ကားတစ်ပါးနဲ့ပြည်သူ၄ဦးကိုရရဲဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ပေါင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အောက်တိုဘာလ28ရက်နေ့မနက်9နာရီခန့်မှာပေါင်မြို့နယ်ရန်ကင်းကျေးရွာမြောက်ဘက်မှာရှိတဲ့ဒီထုတ်ကွင်းစစ်ဘေးရှောင်နေအိမ်များကိုစစ်ကောင်စီတပ်သားများနဲ့ဒီထုတ်ကွင်းပြည်သူစစ်များကဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။၎င်းစစ်ကောင်စီတပ်ကစစ်ရှောင်နေအိမ်9လုံးနဲ့စေကန်းတစ်ခုကိုမီးရှို့ဖျက်ဆီးခဲ့ပြီးတော့တန်ကားတစ်ပါးကိုလူဝဲလဲစေကာစစ်ရှောင်ပြည်သူ19ဦးနဲ့အတူဖမ်းဆီးသွားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စစ်ရှောင်ပြည်သူတွေဖြစ်တဲ့ဦးထေအောင်ကိုဖမ်းဆီးတပ်ဖြတ်ခဲ့ကြပြီးတော့ဦးသိန်းစိန်ကိုနေအိမ်ထဲမှာပဲပိတ်လောင်ကမီးရှို့တပ်ဖြတ်ခဲ့တယ်လို့သိရပါတယ်။အရင်နောက်အော်တိုဘာလ31ရက်နေ့မနက်7နာရီခန့်မှာပေါ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေမီရှင်းလင်းရေးဆောင်ရွက်နေစဉ်အဝတ်ပလာနဲ့ရရဲဆက်ဆက်တပ်ဖြတ်ခံထားရတဲ့တန်ကားတစ်ပါးကိုငချမ်းနဲ့ဒေါ်တီတာထွေးထိုးရဲ့ရုပ်အလောင်းများကိုတွေ့ခဲ့ရတာဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်မှုကြောင့်ပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးမှာအသက်အန္တရာယ်ဆိုရင်ရတယ်လို့သိရပါတယ်အခြားဖန်စီထားတဲ့ပြည်သူများကိုလည်းဒီထုတ်ကွင်းပြူရွာမှာလက်ပြန်ကျိုးတုပ်ပြီးတော့မနက်ပိုင်းမှညနေပိုင်းအထိတနေကုန်နေဘူးတဲမှာနေကိုမျက်နာမှုရက်နေခိုင်းကညင်ပန်းနှိပ်စက်လျက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီမြောက်ခင်ရန်ပြူရွာမှာထွက်လာတဲ့စစ်ကြောင်းဒရုန်းဖြင့်ဘုံကျဲတိုက်ခိုက်ခံရပြီးနှစ်ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းကံကောမြို့နယ်မြောက်ခင်ရန်ပြူစောတီကျေးရွာကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ရာစစ်သား2ဦးသေဆုံးခဲ့တယ်လို့ကံကောခရိုင်ဒရုန်းတပ်ဖွဲ့မှအတိအပြီးထုတ်ပြန်ထားပါရီ။နိုဝင်ဘာလ1ရက်နေ့မှာအဆိုပါစစ်ကောင်စီစစ်ကြောင်းကိုတော်လှန်ရေးတပ်ဖွဲ့များကဒရုန်းပုံသီး21လုံးနဲ့14ချိန်ဘုံကျဲတိုက်ခိုက်ခဲ့ရာ2ဦးသေဆုံးပြီးတော့10ဦးကန်တိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါရီ။ဆိုပါတိုက်ခိုက်မှုကိုကံကောခရိုင်ဒရုန်းတပ်ဖွဲ့အဖွဲ့ဝင်ကံကောခရိုင်အမှတ်1အမှတ်9 17 12 14တပ်ရင်းများ ABSDF နဲ့ကံကောမြို့နယ်ပကဖတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီနောင်ချုံမြို့နယ်ကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပေါင်900ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်များထိခိုက်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တအောင်ပြည်တပ်မနှစ်နယ်မြေနောင်ချုံမြို့နယ်ဘူတာရက်ကွက်ကဂတိပင်ဖုံကြီးကျောင်းအနီးကိုနိုဝင်ဘာလ2ရက်ညပိုင်းမှာစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပေါင်900ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်တွေထိခိုက်ပျက်စီးသွားတယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကနိုဝင်ဘာလ3ရက်နေ့မိုးလွယ်ပိုင်းမှာထုတ်ပြန်ပါတယ်။အခုလိုစစ်ကောင်စီကပြည်သူလူထုကိုဥတီပြီးတော့ဘုံကျဲချတိုက်ခိုက်မှုကြောင့်ဒေသနေပြည်သူတွေရဲ့နေအိမ်ခုနှစ်လုံးထိခိုက်ပျက်စီးခဲ့ပေမဲ့လူထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်။ဒါအပြင်ည9နာရီခန့်အချိန်မှာလေစစ်ကောင်စီတပ်ဆွဲထားတဲ့ဒုထဝရီမြစ်တဖက်ကန်းကနေနောင်ချုံမြို့ကိုလက်နက်ကြီးတွေနဲ့အကြိမ်20ထပ်မင်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာအရသာပြည်သူတွေကိုဥတီတိုက်ခိုက်တာတွေဇက်တိုက်လှုပ်ဆောင်နေရမှာနိုဝင်ဘာလ1ရက်နေ့မနေ့အစောပိုင်းကလေနောင်ချုံမြို့နယ်ဆမ်မဆယ်ကျေးရွာနဲ့တကြားဆက်ယုံတို့ကိုဂျက်ဖိုက်တာနဲ့ဘုံ6လုံးကျေချတိုက်ခိုက်ခဲ့တဲ့အတွက်အရသာ3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့သေးတယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့ပြည်ရင်းသတင်းများကိုမေဦးမိုင်ကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်မင်္ဂလာပါသောရရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့နွန်ဘာလ4ရက်နေ့မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်ကျွန်မမေဦးမိုင်ပါ စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မတန်ဆွမ်းဥယျာဉ်မြင့်တက်လာစေတယ်လို့တမတ်ကြီးဦးကျော်မိုးထွန်းပြောတဲ့သတင်းကိုပထမဆုံးတင်ပြပေးပါမယ်။အကြမ်းဖက်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်မတန်ဆွမ်းဥယျာဉ်မြင့်တက်လာစေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြေတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပါတယ်။နိုဘာတရက်နေ့ကလုပ်တဲ့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးရဲ့မတန်ဆွမ်းသူများအခွင့်အရေးနဲ့ဆက်လင်းတဲ့အပြန်အလှန်ဆွေးနွေးမှုအစီအစဉ်မှာကုလသမဂ္ဂဆိုင်ရာမြန်မာအမြေတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကဖြစ်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းခဲ့တဲ့အချိန်ကစပြီးမတန်ဆွမ်းသူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့စိန်ခေါ်မှုတွေနဲ့အခက်ခဲတွေဟာတိတိတသားမြင့်တက်လာခဲ့ပြီး45လတာကာလအတွင်းစစ်ကောင်စီဘက်ကမတန်ဆွမ်းသူတွေရဲ့ခွင့်ရေးကိုပြင်းပြင်းထန်ထန်ချိုးဖောက်ခဲ့လို့အသိပေးထားပါတယ်စေုပ်စုဘက်ကကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်တွေထဲမှာလေကြောင်းကနေမစင်မချင်းဘုံကျဲတိုက်ခိုက်မှုတွေကြောင့်ပြိပခဖြစ်ရဒေသကကလေးငယ်တွေနဲ့လူငယ်တွေအပါအဝင်အယက်သားပြည်သူအများပြားထိခိုက်ဒဏ်ရာရရှိခဲ့ပြီးအချို့ဟာခြေလက်အင်္ဂါဆုံးရှုံးခဲ့ရပြီးမတန်ဆွမ်းဘွာရောက်ရှိခဲ့တာကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းသူဥယျာဉ်မြင့်တက်လာစေခဲ့လို့ဆွေးနွေးပွဲတက်ရောက်လာသူတွေကိုဥကြုံမိုးထွန်းကရှင်းပြခဲ့ပါတယ်မတန်ဆွမ်းသူတွေနဲ့မြန်မာပြည်သူတွေဟာစစ်ကောင်စီဘက်ဆက်လက်ကျူးလွန်နေတဲ့ရစက်မှုတွေနဲ့အခွင့်အရေးချိုးဖောက်မှုတွေအပါအဝင်စိန်ခေါ်မှုများစွာရှိတဲ့ကြားကဆက်အာဏာရှင်စနစ်ချုပ်ငင်းပြီးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ဖို့ခိုင်မာတဲ့ဆုံးဖြတ်ချက်ချထားပြီးစစ်အာဏာရှင်တွေကိုခုခံတော်လှန်မှမတန်ဆွမ်းအမျိုးသမီးတွေကလူခွင့်ရေးကာကွယ်စောင့်ရှောက်သူများဖြစ်ရှေ့တန်းကနေတက်ကြွစွာလှုပ်ရှားနေတယ်လို့လဲထပ်ပြီးအသိပေးခဲ့ပါတယ်။ဒါကြောင့်သူတို့ရဲ့မယိမ့်မယိုင်တဲ့တနိဋ္ဌာန်နဲ့ကြီးမားသောထဲ့ဝင်မှုများကိုအတိမတ်ပြုတ်ပြီးသူတို့ရဲ့ခွင့်ရေးတွေကိုကာကွယ်မြင့်တင်ပေးရင်းနဲ့လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးရတို့ဟာအရေးကြီးတယ်လို့မြန်မာတပ်မတ်ကြီးကဆက်လက်ပြောဆိုခဲ့ပါတယ်ရှင်။ဆလပီစစ်ကောင်စီလက်အောက်ခံထောင်အာဏာပိုင်တွေကနိုင်ကျင်းတွေကိုလုံခြံတပ်ဖြတ်ဖို့ကြိုးပမ်းနေတဲ့တရင်ကိုတင်ပြပါမယ်။အာဏာသိမ်းအကြမ်းဖက်စစ်ကောင်စီဟာအာဏာရှင်စနစ်အမြင့်ပြည့်ရေးကြိုးပမ်းနေကြတဲ့ပြည်သူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအတ္တမဖမ်းဆီးချုပ်နှောင်လျက်ရှိပြီးသူတို့လက်အောက်ခံထောင်အာဏာပိုင်တွေကလည်းနိုင်ငံရေးအကျဉ်းသားတွေကိုလုံခြံတပ်ဖြတ်ဖို့ကြိုးပမ်းနေကြတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကနိုဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့လလေခန့်မှာမြောက်မြချင်းထောင်အတွင်ထောင်အာနာပိုင်တွေရဲ့လက်ကင်တို့တေတံကြအချင်းသားကနိုင်ငံရေးအချင်းသားကိုရဲရင်အောင်ကိုလှုပ်ကြံတက်ဖြတ်ဖို့ကြိုးပမ်းခဲ့ပြီးနောက်အခုလိုထုတ်ပြန်လာတာဖြစ်ပါတယ် PPNM ရဲ့ထုတ်ပြန်ချက်အရအောက်တိုဘာလ16ရက်ညနေ9နာရီဝန်းကျင်မှာမြောင်းမြထောင်အာနာပိုင်တွေရဲ့လက်ကင်တို့တေတံကြရာဇဝတ်အချင်းသားလင်းလင်းကရိုက်ညှိုးဆိုလို့ခိုက်ရန်တောင်မဖြစ်ဖို့တဲ့နိုင်ငံရေးအချင်းသားကိုရဲရင်အောင်ကိုတေချာပြင်ဆင်ပြုလုပ်ထားတဲ့တန်ချုံနဲ့နောက်ကျောဘက်ကနေအလင့်ငိုက်ဝင်ရောက်ထိုးသွင်းပြီးတက်ဖြတ်ဖို့ကြိုးပမ်းခဲ့လို့သိရပါတယ် PPNM ရဲ့စုံစမ်းချက်အရဖြစ်စဉ်မတိုင်ခင်တရက်မှာထောင်အာနာပိုင်ဒုတာဝန်ခံတင့်ဆွေကနိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့ကိုရဲရင်အောင်နဲ့ဒေါက်တာပြည့်ဖြူတို့ကိုရိုက်နှက်ဖို့နဲ့နောက်ဆက်တွဲပြဿနာတွေကိုလည်းရှင်းလင်းပေးမယ်လို့လင်းလင်းကိုနှုတ်နဲ့ညွှန်ကြားခဲ့ကြောင်းအတည်ပြုနိုင်ခဲ့လို့သိရပါတယ်မြောက်မြထောင်အာနာပိုင်ဒုတာဝန်ခံတင့်ဆွေနဲ့ကြီးကြပ်ရေးမှူးကျော်စီရတို့ဟာလူတက်မှုကျူးလွန်ဖို့ကြိုးပမ်းခဲ့တဲ့လင်းလင်းကိုထိရောက်တဲ့အရေးယူမှုမရှိခဲ့တယ်လို့ကျူးလွန်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းဟန်ပြဆေးဝါးကုသမှုတွေသာပေးခဲ့လို့ PPNM ကအတိပေးထုတ်ပြန်ထားပါတယ် PPNM အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုရည်ရွယ်ချက်ရှိရှိလှုပ်ကြံတက်ဖြတ်နေတဲ့ဒုတာဝန်ခံတင့်ဆွေအပါအဝင်တရားဝင်အရေးယူမှုမရှိတဲ့ကြီးကြပ်ရေးမှူးကျော်စေးရတို့ကိုအခုလိုအကျဉ်းထောင်အတွင်းလူခွင့်ရေးချိုးနေဖောက်မှုကိစ္စတွေနဲ့ပတ်သက်ပြီးတာဝန်ခံမှုတာဝန်ယူမှုပြည့်နဲ့ဆက်လက်ဆောင်ရွက်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားတွေအရေးကိုလည်းလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းအတိပေးထုတ်ပြန်ထားပါတယ်ရှင်အခြေခံပညာပြီးမြောက်ကြောင်းစစ်ဆေးကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ဖြည့်ဆို့ခွင့်လျှောက်ထားနိုင်မီကာလရက်တိုးမြင့်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။အမျိုးသားရင်ွယ်ရေးအစိုးရပညာရေးဝန်ကြီးဌာနမှ2024ခုနှစ်အခြေခံပညာပြီးမြောက်ကြောင်းစစ်ဆေးကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ဖြည့်ဆို့ခွင့်လျှောက်ထားနိုင်မီကာလရက်တိုးမြင့်ကြောင်းကိုနိုဘာလ2ရက်ရက်စွဲဖြင့်အတိပေးကြေညာလိုက်ပါတယ်။အဆိုပါလျှောက်ထားနိုင်သည့်ကာလကိုရခင်ကအောက်တိုဘာ4ရက်မှနိုဘာ3ရက်အထိဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးယခုအခါမြေပြင်ခက်ခဲများဤပညာဆိုင်ရာခက်ခဲများစသည့်အကြောင်းမျိုးမျိုးကြောင့်ဖြည့်ဆူခွင့်လျှောက်ထားရန်ကြန့်ရှိနေသေးတဲ့အကြောင်းသားကျောင်းသူများအတွက်လျှောက်ထားနိုင်မီကာလကို2024ခုနှစ်နိုဘာလ10ရက်မြန်မာစံတော်ချိန်က12နာရီအထိထပ်မံတိုးမြင့်တက်မှတ်ပေးသွားမှာဖြစ်တယ်လို့ကြေညာထားပါတယ်။သို့ဖြစ်ပါ၍2024ခုနှစ်အခြေခံပညာပြီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်ဟောင်းတသမာရန်ဖြည့်ဆူမိကျောင်းသားကျောင်းသူများအနေဖြင့် mes.moeedu.org မှာအချိန်မီလျှောက်ထားနိုင်ကြောင်းထုတ် ်ပြန်ထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG ရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လှန်ရေးကဗျာအနေနဲ့ Plus H ရေးသားဖတ်ဆိုထားတဲ့ပြန်တန်းလို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
။ပြန်တန်းရဲဘော်သည်စစ်အာဏာရှင်စနစ်အားအပြည့်အစုံချိန်မုံရေးအတွက်တိုက်ပွဲဝင်နေစဉ်လမ်းခုလက်တွင်နိုင်ငံနှင့်ပြည်သူအားအသက်ပေးကြဆုံးခဲ့ပြီးဖြစ်သောကြောင့်ရဲဘော်အားမတို့တည့်ရမှကောင်းရွှေစွာဥညွတ်လေးတူပါကြောင်းနဲ့ရဲဘော်အနေဖြင့်ယနေ့မှစ၍ငါတို့တရင်နှင့်သက်ဆိုင်မှုမရှိတော့ဘဲတင်သွားလို့ရတော့လွတ်လပ်စွာသွားနိုင်ပြီဖြစ်ကြောင်းအမိန့်ပြန်တန်းထုတ်ပြန်လိုက်သည်။မတိစာကိုဖတ်ပြီးမှလိပ်ပြာအနက်တွေထားပြန်မတော်။ပန်းအိုးအနေတွေကြောက်ပြန်မတော်။မိကိုအငွေတွေထောင်းလို့တတ်မတော်။ကောင်းကင်ဟာပုံမှန်ထက်ညိုရင့်နေတယ်လို့တွေ့ရတာတတောင်တတမရှိလောက်ဘူး။အညာအေးအေးမမပြီးမျိုးပြတ်တွေ့ရမှကြောက်တယ်။တာယာငါ့ကိုဝီလေးတစ်ဖက်လောက်တိုက်ပါအောင်လို့မင်းပြောတာမျိုး။မင်းဖြစ်ဖြစ်ငါဖြစ်ဖြစ်အရင်ကြောက်သွားတဲ့ကောင်အတွက်နောက်တစ်ကောင်ကငိုကြီးချက်မှမနေဘူးပြောခဲ့တာမျိုး။ငါတို့ရဲ့အဆုံးမဲ့ပန်းတိုင်ကလူရန်သားညီညာမှုပဲ။မင်းကိုမတ်နဲ့လီနင်ဆက်မွေးထားတဲ့ကွန်မြီကောင်လို့မခေါ်ချင်တော့ပါဘူး။မင်းကားတဲ့ရဲဘော်ချေကအခုတော့မင်းကိုဘုရားမရှိတရားမရှိလို့ပြောခဲ့တယ်ဖို့ဒီဟာဆိုရဲ့ profile picture ရတယ်မင်းတို့တမကအကောင့်ကိုစစ်ပွဲရဖို့ထားအော်တော့ဆောက်ကလေးတွေကိုယ့်အလုပ်ကိုမလုပ်ဘူးပြောခဲ့တဲ့ဘေးကြီးတွေကိုရလဲအခုမင်းနိုင်တဲ့တဲ့ကိုတရဆက်ကြီးလောင်ပြနေတယ်ငါကောင်းရေးပြန်နှန်းတွေကစကလုံးတွေကိုမင်းမနာခံဘူးဆိုတာငါသိပါတယ်အဲ့ဒီသွားလို့ရသွားနိုင်ပြီဆိုတာကမင်းအတိလဲကြွေတဲ့စကန်ရချမ်းချမ်းဆိုတဲ့စော်လေးစီမဟုတ်မှန်းမင်းအရင်ပြန်ချင်တဲ့မန်လေးခရိုင်ချမ်းမြသာစီမြို့နယ်ကတထက်တက်အပူလေးမဟုတ်မှန်းသွားလို့ရသွားနိုင်ပါပြီကွာတဲ့ငါပါဇက်ကအခုထိအမှန်တရားအနေသိဖြစ်နေတော့အစင်လာရီရဲ့နှုတ်ပိတ်တက်ပြခံနေရတော့မင်းမယုံကြည်တဲ့နောက်ဘဝစင်ငါပို့ခဲ့မိတယ်မင်းမလိုက်ပြမရှိအသက်မရှိမင်းအရှိတရားတော်လိုက်ဖြစ်ကြောင်းတီတီနဲ့ငါဒီပြန်နှံအယူတယောက်နှုတ်ကပတ်တော်ပြတ်လို့ရုတ်ခဲ့မိတယ်။ငါကောင်းကြီးမင်းရဲ့သွားလို့ရဒီတော်ကြီးမြတ်မဲအဲ့ဒီကနေမျိုးပြပြောက်ချ။နောက်ဆုံးမှငါတို့ကရန်ကုန်ကိုပြီးသိမ့်ကြမယ်။ဒါပဲမလား။ငါတို့တဲ့အရင်ရောက်ရှိသူကငါတို့တဲ့အရင်ငင်းချမ်းမှုတွေကိုရရှိသူပဲဖြစ်မှာပါ။မနေ့ကမင်းအမေစင်ကဖုန်းဆက်ရတယ်။မင်းကြဆုံးတဲ့ရင်ကိုငါပြောပြီးမှမင်းအမေမငုံဘူး။သူသားဟာမြင့်မြတ်ရာကိုရောက်ရှိမယ်လို့ယုံကြည်ကြောင်းနောက်ဆုံးတကြိုချင်းကိစ္စကိုငါအားအနံ့ပါကြောင်းအကောင်ကြီး20နှစ်ဆိုတာကလက်တက်အတိအချ sorry ကိုလွမ်းတန်တယ်ကိုအကောင်းဆုံးတချင်တီးမယ်ဂိမ်းဆော့မယ်ကျုံးတစ်ပတ်ပတ်ရင်တွေ့ခဲ့ရဆော်ဝိုက်ဖို့အကောင်းဆုံးငါတို့ညင်ခဲ့ရတယ်ငါတို့ရွေးချယ်မှုကငါတို့နိုင်ငံတော်အတွက်လို့ပြောမိရင်ဆောင်ကြီးဆောင်ကြီးတွေပါကွာတကယ်ကလွတ်လပ်စွာကလတ်တက်နိုင်လူရန်စာတန်းညှိမှုတစ်ခုပဲလို့မင်းပြောအောင်မင်းရဲ့တန်းကြီးငါအနာတဝိုက်မှာလွင့်ဝဲနေတာပဲအကောင်ကြီးဒီပြန်တန်းကိုငါတကယ်မဖတ်ချင်ခဲ့ဘူးဒီဆောင်မြတ်ကြီးတွေရောဒီပြန်တန်းဖတ်တဲ့ချိန်မှာဒီလိုစဉ်းကြနေရလားအလို့ကြောင်းမပြီးသေးဘူးစော်မရဘူးကြသေးဘူးအခုမင်းကမရှိတော့ဘူးဒီပြန်တန်းနဲ့ကစားသားတွေကငါတို့ဘဝတွေကိုတတိုင်းလို့ချားပစ်တာငါတို့ရဲ့ဘဝတွေကိုစောင်ယူတစုကတတိုင်းလို့ချားပစ်တာငါတို့နဲ့မင်းချားကနိုင်ရန်ပါအလွာတွေကတတိုင်းလို့ချားပစ်တာတန်လွန်မြစ်ဘေးကတောင်ကမှုတစ်ခုအောက်ကမြေမြုံမိုင်းတွေကတတိုင်းလို့ချားပစ်တာမင်းရဲ့တစားစီဖြာထွက်နေတဲ့ဓာတ်ပေါ်ကြီးကငါစီပဲတော့ခါမှမေးဖြောက်ပစ်မရတဲ့စောင်းညအိမ်မဆိုကြီးငါတို့နဲ့ဒီပစ္စည်းတွေကဘလို့လှုပ်လာပြီးပတ်သက်သွားရတာလဲတဲ့AK-47 ကိုစကင်ဘူးလို့မင်းပြောတဲ့အတန်းကြီးငါနားရဲအတောင်းလိုက်ဝင်နေတယ်။တကယ်တော့ငါတို့ကပရိဘာရဲမှာချီရှားကိုအငွေးပြောက်ရှိုက်ပြီးမန်လေးတညလုံးကိုအပိုင်သိမ်းမှုကြိုးစားနေမဲ့ကောင်တွေပဲဖြစ်တယ်။အခုတော့ဂုံယူစွာဥညပါဤနဲ့ပြီးသွားရပါတော့။ ငါကောင်ကြီးဒီစာအုပ်ကဖတ်ပြီးသွားပြီမင်းလက်ရှိသွားလို့ရဟာမတို့လက်ရှိရောက်ရရဲ့ဒါမှမဟုတ်တန်လွန်မြင့်ပေးရပျောက်ကြားတိုက်ပွဲဒါပဲမဟုတ်လားငါတို့အတူရောက်ခဲ့ကြတယ်မင်းကငါထက်အရင်ရောက်နေသွားတယ်အခေါ်ငွေ့ပြီဆိုလို့ငါတို့ယုံကြည်တာကလည်းဝိဖွာပြီးထွက်လာတယ်အစိမ်းအောင်တန်အငွေ့ကြီးပဲမဟုတ်လားကောင်းကင်မှာပြေးလွားနေကြတဲ့ဒိန်းလေးကတကယ်ရှိကောင်းရှိကြမယ်ထင်ပါရဲ့မင်းရဲ့ရဲဘော Black X
ရီယူအန်ယူဂျီရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ပြနေနေပါတယ်။အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လန်ရီတီဂီတာအနေနဲ့တေးရီဆောင်းလိုင်းတေးဆူရှိရှိရဲ့အရှုံးမပေးချေလို့အမည်ရတဲ့တော်လန်ရီတီဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်။ဗီဒီယိုညူးချီကနာတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားနဲ့သတင်းထုတ်လွှင့်မှုအစီအစဉ်မှာတော့ဘဲမတူဘီစတိုင်းမှာမတူဘီချင်းဘာသာဖြင့်တပတ်အတွင်းသတင်းတွေကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
ဒမတ်ပီထမ်လမ်ဂလုံကုဘေကန်တူဘူနဆာဘိတ်ဒင်းဟူဇေနီတလာငိုင်နတ်ခုကုံထောင်းလီကုံကူကုံလီနိုဂွန်ဘာသာအယာခတ်နာအောထန်းစနာတာအဒန်ကဘန်လာဟဲလိုနီအပခနာစီတီအက်မရာပိလနမ်ခါကာဘမ်လာစီတီအက်မရာဖန်ရိုင်ဇင်းဒိမ်လိုလုံပိုအလိုက်ပေါတလာမင်းလုံ ဒီကလုံပုံနာတာ CDF မရာ Global Fundraising Team လို့ဝေထုမနာလာလိုက်ပလာအောင်လုံပုံအပနာထဆာနာခေါ်ကုံထောင်းနေကုံကုလကုံလီအော်တိုဘာနီကုလနီရုတ်နေနာခဆိုင်စံတလာ CDF မရာလို့အတင်းစားအပနေနာချင်း National Front က Office Staff နဲ့ Party Mod Kung အထိုင်ခခမ်လာ Short Day Military Training Base One တာ October 6ခွေရအဆာယူတလာမင်းလို့တကမီလီတရီထရိနင်းတက်တာကုံထောင်းနေကုံကုလကုံလီအော်တိုဘာနီကိုအနေနာအတုံးတို့ချင်းနေရှင်နယ်ဖရွန်စင်ထရယ်မီလီတရီအကယ်ဒမီကပရင်စပယ်လို့အဆောင်ပူယူတီလာမင်းလို့အပထုံနာချင်းလန်ဒီဖန့်ဖော့စ်ဟာခါနဲ့ချင်းနေရှင်နယ်အာမီဘုံယုံသေးတီအော်ပရေရှင်းရုံမင်းနဲ့ကုံထောင်းနေကုံကုလကုံလီအော်တိုဘာနီကူနေရဲနေနာဟာခါတန်လာလုံပွေရအော်ပရေရှင်းကဆာယူတီလာအော်သာလာတိကအော်ပရေရှင်းနာဟခထန်လောင်လုံပီကစစ်ကောင်စီအုံနာဂမ်လန်းစခန်းတဲ့အကောက်တီအလိုပေါထိုင်အကောက်သေးပင်ကစစ်ကောင်စီဟကဖလင်းငါဒစ်တီဘုံမှုအထုမဒလာဟကပလီအဟင်းလာအတူဂူတီလာတင်းစာတဘင်းမလာလုံပုတ်စခືမှုကခမ်ပေါတီလာမင်းလုံအပလီနာအာဂျာမနီဖိုတိုဂရဖာယန်နဲ Painting artist Salai Nayanka, The Soul of Southern Chin, exhibition ta Kumthawni Kumkul Kumli, November Nikhat Nenlam Kalo, Chautara Rangkun Kalasa Art Space a Asayuti Kumthawni Kumkul Kumli, November Nilay Sri Hill, Asayuni Tila Minglo. Exhibition ta The Soul of Southern Chin, Venetian Expressions of Identity la Ming Apekti,Photographer Yan ne painting artist Salai Nayanka photo ne painting hand atung saklo. Tika atung sak photo ne painting baita chin khabar rakhain khabar ne magwe region ako. Ma ta tom seng southern chin khaka singyu sana he amika athum na ne kup atung sakla o. Apangana a chin khabar minat khapuika.ပြနမ်အင်းဆုံးထုံတာကုံထောင်းနေကုံကုလကုံလီအော်တိုဘားလာလှခတ်ခွေရမိုင်အဟဘင်းမလာဖန်ကြောင်နေအဝေးဆမ်စရိပစရိထိုင်အကာတီလာ CDF မင်ဒတ်လောအောလ်ထန်အလာမင်ဒတ်ခပွေဝစ်ဝန်ကပြနမ်အင်းကုလရက်နေအစ်ဝန်ကပြနမ်အင်းပနေတာစီကောင်စီလို့မိုင်အဟတီဘွေအားပြနမ်အင်းဆုံးထုံဟေပူစီတလာမင်းလုံး CDF မင်ဒတ်ကပြနမ်ခါကပလီဟေခေါ်ခိုးနဲ့ရမ်ဟမ်လာဟင်းလုံအပေကိုတလာတင်းစာအပေါ်နာအချင်းလှန်နေဖိုက်တာ MT Timothy ဟေတာကုံထောင်းနေကုံကုလကုံလီအော်တိုဘာနင်းနှင်းနှင်းလှမ်းပဲနာမလေးရှားရာမအစိုင်းချန်ပီယံဘဲတုကနာထက်လွလန်နာပေါ်ယာဆုံတလာမင်းလောတီကထက်လွလန်နာပေါ်ယာမလေးရှားထန်နေဖိုက်တာမိုဟာမက်နာဆင်နဲထကူခွေတီ first round အတုံလမ်ကလိုမိုဟာမက်လိုအမတ်လိုတီအထက်လောင်း second round အတာမိုဟာမက်လို referee ကအမတ်နဲ့ MT Timothy အတာလောင်းမိုဟာမက်ဟေတာ professional fighter ပခတ်လောင်းတီ professional ထက်လွလန်နာပိထုမအထက်တီဘိတနာအဒါင်းMT Timothy heta kickboxing pe ne atlu thukna pe kule ro ga thakti pe thiret ata pe rok sungla om Radio Dong lo nga na tun ka ngai khakta kolkho ka tu yal tkum choni khat min chang khnek pare le minute som thoma 16 meter 17.79 megahertz dong lo ga ko na to no thai jeung de mu tu bi tham ol tham khna tum bei so wa jal la online na ka khu sa bei ding mo se
di kane ga ro di nya ne be radio ngg ye season ni go khitta yan na lai ba me shin မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တွေမှာဒိုင်းရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ် မြေသားညီငယ်ရေးအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်နဲ့မြို့ပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်